ီလာခံပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဒိုင်းအနာအဖွဲ့တွေအနေနဲ့လက်ရှိနိုင်ငံရေးစီးရင်းနဲ့အကြောင်းအမျိုးမျိုးကြောင့်တညစ်တညွတ်ထဲလက်မှတ်ရေးထိုးနိုင်ခြင်းမရှိကြောင်းဖော်ပြထားပါတယ်။တကယ်ကလည်းဒိုင်းအနာတဖွဲ့ချင်းရင်ဆိုင်နေရတဲ့ပြဿနာတွေဟာတဖွဲ့နဲ့တဖွဲ့တူညီခြင်းမရှိဘူးလို့ဆိုပါတယ်။လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့တဲ့ PNL ကိုပအိုးအဖွဲ့ကဥက္ကဋ္ဌခွန်မြင့်ထွန်းပြောတာကတော့
ကျွန်တော်တို့မှာအဖွဲ့လိုက်ပေါ်လေအကြောင်းမျိုးမျိုးတွေရှိကြတယ်။ကျွန်တော်တို့ရဲ့ဒီမတူညီတဲ့ပတ်ဝန်းကျင်အခြေအနေတွေ၊ရှေ့နိုင်ငံရေးအခြေအနေတွေ၊အဲဒီနောက်ဒီဒေသတွင်းနိုင်ငံရေးအခြေအနေတွေ၊အခြေအနေတွေအောက်မှာကျွန်တော်တို့အနေနဲ့ကတော့ဒါဆုံးဖြတ်တာဖြစ်ပါတယ်။နောက်တစ်ခုကတော့အခုဒီ NCA နဲ့ပတ်သက်လို့ရှိရင်ဒီတနင်္ဂနွေလုံးဆိုင်ပြစ်ခတ်ရေးစီစာချုပ်ဒီလိုထွက်ပေါ်လာဖို့ဆိုတဲ့နေရာမှာကျွန်တော်တို့အများကြီးဒါရည်အပြည့်တွေရှိပါတယ်။ဒါကျွန်တော်တို့ဟိုရဲဘော်အများစားရဲ့အသက်သွေးကျွေးရအများကြီးဒီပုံမှာရင်းနှီးပြီးတော့မှဒီစာချုပ်ယူလာတာပါဗျာအဲ့တော့ကျွန်တော်တို့လည်းဒီတန်ဖိုးကိုသိတယ်ထို့နည်းတူပဲဒီ NC ဒီလာမဲ့ငញ្ញန်ရေးဖြစ်စဉ်ကိုလည်းပဲဒီစာချုပ်တရက်ကိုတော့ခိုင်မာမာတော့ပြမအောင်ဆိုမော်လေရယူနိုင်တဲ့အဆင့်မှာရယူထားဖို့တည်းတော့ကျွန်တော်ဆုံးဖြတ်ခဲ့တာပ
ါဆက်လက်ပြုလုပ်မဲ့ငញ្ញန်ရေးဖြစ်စဉ်အတွက်ခိုင်မာတဲ့အချက်ကိုပထမဆုံးရယူရခြင်းဖြစ်တယ်လို့ပြောဆိုခဲ့တာပါဒါပေမဲ့အဖွဲ့အများစုကဘာကြောင့်လက်မှတ်ရေးထိုးတာကိုလက်မခံခဲ့တယ်လဲဆိုတဲ့အချက်ဟာလည်းအရေးကြီးပါတယ်အဓိကကယုံကြည်မှုအားနည်းနေသေးလို့ဖြစ်တယ်လို့ထိတ်သီးညီလာခံပြောရေးဆိုခွင့်ရှိသူပူစင်ကျုံးကပြောပါတယ
်ဆိုကြတော့ကျွန်တော်ဥပမာအဖြစ်ကျွန်တော်ဒီရှမ်းပြည်မြောက်ပိုင်းတို့နောက်ပချင်းပြည်တို့မှာဆိုလို့ရှိရင်တက်ကိုရဲ့နေရှင်ရဲ့ဆက်ဖြစ်နေတာကိုနောက်ဒီလိုတိုက်တဲ့နေရာတွေမှာလည်းအစိုးရဘက်ကနေဟယ်လီကော်ပတာတို့တိုက်ရင်တို့တုံးနေတဲ့အနေအထားမျိုးဆိုတော့ဒီတိုက်ခဲ့နေတဲ့အနေအထားအုပ်မှာဒါကျွန်တော်တို့ဒီတိုက်ခဲ့ရေးစေကိုလုပ်လို့ရပါမလားသာကျွန်တော်တို့အတွက်ဒါတင်ပြောတဲ့အချိန်များဟုတ်မလားဆိုတဲ့တစ်ဖက်နဲ့တစ်ဖက်မယုံကြည်မှုတွေကကြီးထွားလာတော့ဒါတွေလည်းတပိုင်းပါပါတယ
်အဖွဲ့အားလုံးအနေနဲ့လက်မှတ်ရေးထိုးတာကိုငင်းပယ်တဲ့အဖွဲ့မရှိဘူးလို့ဆိုပါတယ်တကယ်ကလက်မှတ်ရေးထိုးဖို့အချိန်မကျသေးတာကြောင့်ဖြစ်တယ်လို့ပြောဆိုနေတဲ့အဖွဲ့တွေလည်းရှိပါတယ်ဒါအပြင်တိုင်းသာအဖွဲ့တွေအခိုင်အမာသဘောတူညီထားတဲ့အားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့သဘောတူညီချက်ဟာလည်းပြက်ပြက်သွားတဲ့အခြေအနေပါဒါကြောင့်ထိတ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာကိုကြည့်ပြီးတိုင်းသားတွေကြားမှာတွေးခွဲခံလိုက်ရပြီလားလို့မေးခွန်းထုတ်သူတွေရှိပါတယ်။ဒီအချက်ကတော့ပူစင်ကျုံးကညင်းဆိုပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမယ်ဆိုပြီးအဖွဲ့ခုနှစ်ဖွဲ့လောက်ပဲလက်မှတ်ထိုးတာဟာတနိုင်ငံလုံးကိုကိုစားပြုခြင်းမရှိဘူးလို့ပြောဆိုတာလည်းရှိပါတယ်။တစ်ဆက်တည်းမှာပဲအစိုးရဟာမိမိသက်တမ်းမကုန်ခင်အရင်စလိုလက်မှတ်တွေကိုရယူတဲ့ပုံစံမျိုးဖြစ်နေတယ်လို့ဝေဖန်မှုတွေလည်းရှိပါတယ်။တချို့ကတော့နိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားတာလို့ပြောကြပါတယ်။ ANP အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာအင်းမောင်ပြောတာကတော့
ကမန်းကနန်လုပ်လိုက်ရတယ်ဆိုတာမျိုးကမကောင်းဘူး။အဲ့တော့နော်အားလုံးပါဝင်တဲ့ကြိခတ်ရစီရေးဖြစ်စေခြင်းနဲ့အားလုံးပါဝင်တဲ့အမျိုးသားညီညာရှိမှုဖြစ်စေခြင်းနဲ့အဲ့ဒီအတွက်လေးပဲနော်ဒါအားလုံးပါဝင်တဲ့အမျိုးသားညီလာခံကိတ္တတို့တိုင်းသားအားလုံးနှိမ့်တိုင်းတိုင်ပင်နဲ့နော်အစည်းအဝေးကြီးတစ်ခုဖြစ်စေခြင်းနဲ့နိုင်ငံရေးအမျက်တစ်ခုရဖို့အတွက်လုပ်တဲ့ညီညာရေးမျိုးဆိုရင်ကျွန်တော်လက်မခံ
ဒေါက်တာအေးမောင်ပြောပြသွားတာပါထိတ်သီးညီလာခံပြောရေးဆိုခွင့်ရှိသူပူစင်ကျုံးကတိုင်းသားတွေအားလုံးရဲ့တကယ့်ရည်မှန်းချက်ဟာတစ်ခုတည်းရှိပြီးအဲ့ဒီရည်မှန်းချက်ပန်းတိုင်ကိုနီးဖြူဟာနှမျိုးနဲ့ခွဲပြီးဆောင်ရွက်နေကြတာလို့ဆိုပါတယ်။ဒါပေမဲ့ဝေဖန်သူတွေပြောဆိုနေတာကတော့အခုလက်မှတ်ရေးထိုးမယ်ဆိုတဲ့အဖွဲ့တွေထဲမှာတိုင်းရင်းသားမဟုတ်တဲ့ ABSDF အဖွဲ့ပါဝင်ပြီးနယ်မြေလဲအတိအကျမရှိဘူးလို့ဆိုပါတယ်။ဒီအဖွဲ့မှာတော့ KIO အဖွဲ့နဲ့ကပ်နေတဲ့မြောက်ပိုင်းက ABSDF အဖွဲ့ကလက်မှတ်ရေးထိုးတာကိုစန့်ကျင်နေပြီး KNU အဖွဲ့နဲ့နီးတဲ့အဖွဲ့ကသာလက်ခံခဲ့တာလို့ပြောပါတယ်။ဒါအပြင်အကျိုးအမြတ်အတွက်လက်မှတ်ရေးထိုးတာဆိုတဲ့ဝေဖန်ချက်တွေလည်းရှိတယ်လို့ဆိုပါတယ်ပြည်တော်စု Institute ကဥက္ကွန်ဆိုင်ပြောတာကတော
့ဆွဲနေတာတော့ရှိကြတာပေါ့ဗျာဒီအစိုးရလက်ထက်မှာလှုပ်ရှင်နေလူတွေကဒီအစိုးရပေးတဲ့ကျိုးစီးပွားတွေရကြင်လို့နောက်ပါမှမထိုးတဲ့အဖွဲ့တွေကနိုင်ငံခြားကိုအားကိုးကြင်လို့တော့စသည်ဒီလိုအပြန်လန်ဆွဆွဲတာမျိုးတော့ရှိနေပါတယ
်ဥက္ကွန်ဆိုင်ပြောပြသွားတာပါဒါအပြင်လက်မှတ်ရေးထိုးမယ်ဆိုတဲ့အဖွဲ့တွေထဲမှာကရင်အဖွဲ့တွေသာများပြီးကရင်အဖွဲ့ထဲမှာပါသဘောထားကွဲလွဲနေတာတွေရှိတယ်လို့သုံးသပ်နေကြပါတယ်။ကရင်အဖွဲ့ထဲကအကြီးဆုံးအဖွဲ့ဖြစ်တဲ့ KNU မှာတပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ2 3နဲ့5တို့ဟာ KNU အဖွဲ့လက်မှတ်ရေးထိုးတာကိုစန့်ကျင်ကြတယ်လို့ ပြောဆိုမှုတွေလည်းရှိပါတယ်။တခါကရင်လူလူလူဒန်းစားအဖွဲ့တွေအနေနဲ့ငါတို့ခေါင်းဆောင်တွေအဆုံးဖြတ်ချက်မှန်ခဲ့ပါသလားလို့မေးခွန်းထုတ်တာတွေလည်းရှိနေပါတယ်။သောရရှင်မခင်ဗျာအခုဆိုတပြည်လုံးအတိုင်းအတာနဲ့အဖြစ်ခတ်ရက်စဲရေးသဘောတူလက်မှတ်တွေထိုးဖို့ပြင်ဆင်နေကြပါပြီ။လက်မှတ်တွေထိုးပြီးချိန်မှာတော့တပြည်လုံးမပြောနဲ့လက်မှတ်ထိုးဖို့ဥဆောင်ခဲ့တဲ့ကရင်ပြည်နယ်တဲကအဖွဲ့တွေမှာတင်ငင်းညာရေးတည်မြဲနိုင်ပါမလားဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်ခင်ဗျာ။